ရှေ့တီမောနိုင်ငံမှာအင်္ဂါနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်အရာအရှေ့တီမောလူမျိုးရေးခေါင်းဆောင်ဟောင်းဟိုဆေးရာမုတ်ဟိုတာဟာဒုတိယအကြိမ်သမရဖြစ်လာမယ်အလားအလာရှိနေပါတယ်ဘုဒ္ဓဟူးနေ့ပနားမမဲရည်တွဲမှုရလဒ်တဲ့အရာအသက်82နှစ်အရွယ်ရှိပြီဖြစ်တဲ့ဟိုဆေးရာမုတ်ဟိုတာကမဲရည်အတွက်60ရာခိုင်နှုန်းကျော်ရရှိထားပါတယ်သူရဲ့ပြိုင်ဘက်လက်ရှိသမရဖရန်စစ္စကိုဂူတာရက်စ်ကမဲရည်အတွက်38ရာခိုင်နှုန်းရရှိထားပါတယ်ပြီးခဲ့တဲ့လတဲ့ကသမရရွေးကောက်ပွဲပထမတစ်ကြိမ်ကျင်းပခဲ့တော့ကရာမို့စ်ကမဲရည်အတွက်46ရာခိုင်နှုန်းရရှိခဲ့ပါတယ်။သမရဂူတာရက်စ်က22ရာခိုင်နှုန်းကျော်ပဲရရှိခဲ့ပါတယ်။ဘသူမှမဲရည်အတွက်50ရာခိုင်နှုန်းကျော်မရတဲ့အတွက်ဒုတိယကြိမ်ရွေးကောက်ပွဲထပ်လုပ်ခဲ့တာဖြစ်ပါတယ်။ရှင်ပြိုင်သူသမရလောင်းနှစ်ဦးစလုံးဟာအရှေ့တီမောအင်ဒိုနီးရှားလက်အောက်ကလွတ်မြောက်ဖို့တိုက်ပွဲဝင်ခဲ့တဲ့ခေါင်းဆောင်ဟောင်းတွေဖြစ်ကြပါတယ်။သမရဖရန်စစ်ဂူတာရက်စ်ဟာလက်နက်ကင်ကြောက်ကြားခေါင်းဆောင်တူဖြစ်ခဲ့ပါတယ်ရာမို့စ်ကတော့အင်ဒိုနီးရှားနဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ပါတယ်အဲ့ဒီအတွက်ကက်သလစ်ဘုန်းတော်ကြီးကာလော့စ်ဘီလိုနဲ့အတူတွဲပြီးနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်